စကိုင်းတိုင်းအတွင်းကဒေသခံတွေကိုရေချောင်းကရောလေချောင်းကပါတန်ကြက်ကတွေချင်းတက်တင်နဲ့ဒီစစ်ကောင်စီဘက်ကနေအင်အားသုံးပြီးတော့ထိုးစစ်ဆင်လာနေတဲ့အတွက်စစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခဲ့ဖို့စကိုင်းတိုင်းချင်းတွင်းမြစ်တစ်လျှောက်မှာရှိတဲ့ဒေသခံပျောက်ကြားတပ်ဖွဲ့14ဖွဲ့စုပေါင်းပြီးအော်တိုဘာလ9ရက်နေ့မှာမဟာမိတ်ဖွဲ့လိုက်ကြောင်းသတင်းထုတ်ပြန်ပါတယ်ဒီအကြောင်းVOA သတင်းတော့မအေးမာကတင်ပြမှာဖြစ်ပါတယ်
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပျောက်ကြားတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာဒီရက်ပိုင်းတွင်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပါတယ်။အခုအခါမှာတော့စကိုင်းတိုင်းနဲ့ချင်းနှင်းမြစ်တစ်လျှောက်ကပြည်သူ့ကာကွယ်ရေးအဖွဲ့ရင်း14ဖွဲ့စုပေါင်းပြီးမဟာမိတ်ဖွဲ့လိုက်ကြောင်းပလဲပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်ဘူနဂါကအခုလိုပြောပြပါတယ်
။14ဖွဲ့ပေါင်းလိုက်တဲ့ဟာကအထူးသဖြင့်တော့ဒီစကိုင်းတိုင်းမှာပဲစကိုင်းတိုင်းဒီကျွန်တော်တို့ချင်းနှင်းမြစ်ဒေသဝန်ကြီးတစ်လျှောက်ပေါ့အမြင့်နယ်ကိုစစ်ကောင်စီအတိုင်းနဲ့နောက်တစ်မြို့နယ်ကနောက်ကပိတ်ပိုက်တာတော့လမ်းဖြတ်တာတော့ပေါ့မျိုးတွေလောက်ဖို့ရဲဘော်တွေညီအောင်တွေကတယောက်နဲ့တယောက်ဒီလိုမျိုးတစ်မြို့နယ်ကိုဖိနေရင်တစ်မြို့နယ်ပေါ့လမ်းဖြတ်တော့တိုက်ခိုက်တာမျိုးတွေနေရာလာပြီးပြီးတော့တိုက်ခိုက်တာမျိုးတွေနဲ့အဲတယောက်တယောက်အပြန်လမ်းတင်ပေးတာမျိုးတွေလည်းနဲ့ခေရန်ဝိခါကူညီတာမျိုးတွေနဲ့တယောက်ကိုတယောက်အားပေးရင်းနဲ့လက်တွဲကူရင်းနဲ့စစ်ကောင်စီကိုကျွန်တော်တို့အောင်မြင်နေတဲ့ခုချိန်ကြီးတော့တိုက်ခိုက်နိုင်နေပါတယ်
ဒေသခံတွေကတော့လက်နဲ့အင်အားမမျှတဲ့အတွက်ရင်ဆိုင်တိုက်ပွဲတွေမလုပ်နိုင်ပဲတူမီတွေနဲ့ပျောက်ကြားတိုက်ခိုက်တာစစ်ရင်နန်းတွေလာတဲ့အခါမှာမိုင်းခွဲတိုက်ခိုက်မှုတွေလုပ်နေပါတယ်ဒီအတွက်စစ်ကောင်စီဘက်ကစစ်ရင်နန်းတွေပျက်စီးဆုံးရှုံးတာစစ်သားတွေထိခိုက်ဒေဆုံးတာတွေရှိတယ်ဆိုပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ပလဲပြည်သူ့ကာကွယ်ရေးတပ်ကမကြာသေးခင်ကစစ်ကောင်စီရင်နန်းကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီဘက်ကိုစိုက်ပါကနေမေးဖို့မေးတဲ့အခါမှာတော့စစ်ကောင်စီရင်နေတဲ့ကလေကာမှန်လောက်သာထိခိုက်တာရှိပြီးမှန်တကားကွဲတာသာရှိကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်မှုမရှိဘူးဆိုပြီးပြန်လည်ဖြေကြားခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းလာတဲ့သတိတိုင်းထဲမှာပြီးခဲ့တဲ့လတွေကစပြီးအင်တာနက်တွေထပ်တောက်ထားပါတယ်။ချင်းတွင်းမြစ်ကနေတိုက်အင်အားတွေနဲ့ရင်းရင်းတွေကိုတုံးပြီးခြတာသလိုရဟတ်ရင်တွေတုံးပြီးစစ်ကူတွေလည်းချပေးခဲ့ပါတယ်ဒီနောက်မှာတော့တန်ချက်ကကားတွေပါဝင်တဲ့စစ်ရင်နန်းတွေနဲ့အင်အားအလုံးရင်းနဲ့ဝင်ရောက်လာတာမို့ဒေသခံပျောက်ကြားတွေကစွဲမိုင်းနေနဲ့တိုက်ခိုက်မှုလုပ်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တယ်လို့ဒေသခံကြီးပါတွေကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်ဆိုပြီးဗိုလ်နဂါးကတော့ဆိုပါတယ
်သခိုင်းကပြောရင်တော့တော်လန်ရေးတအုပ်လို့ဖြစ်နေတာတော့ကျွန်တော်တို့နိုင်ငံအတော်တော်လေးပြည်အိုတွေကမှလွှဲရင်ကျွန်တော်တို့ဒီဘက်မှာဆိုရင်တော့တိုက်တာကကျွန်တော်တို့ဒီသခိုင်းတိုင်းကအစပြီးပြင်းပြင်းထန်ထန်စခဲ့တာဒီတခြားမြို့နယ်တွေလည်းတိုက်ပါတယ်ပလဲဒီမင်းကင်းတို့မင်းတပ်တို့ပေါ့ဗျာဒီရောဘတ်တို့ဒီဘက်တွေကတော့တော်တော်ပြင်းပြင်းထန်ထန်ကိုတိုက်ခိုက်နိုင်နေပါတယ်ရှုံးတဲ့အခါမှာကျွန်တော်တို့ PDF ကိုမလုပ်ရတော့ပြည်သူလူထုကိုမမ်းမဲ့ပြီးတော့အနိုင်ကျင့်လေးရှုတ်သွားတယ်တံပြတော့ခင်ရေးလို့ပေါ့လောလောဆယ်ကျွန်တော်မှတ်မိတာကိုဝမ်းပြင်းအဲအဲ့ဒီရွာတွေမှာပေါ့
အခုဆိုရင်မဟာမိတ်ဖွဲ့လိုက်တဲ့14ဖွဲ့ထဲမှာမြောင်မြို့နယ်ချောင်းမြို့နယ်မြင်းကြံမြို့နယ်ရေစကြိုပခုတ်ကူမုံရွာဆလင်းကြီးမြင်းမူမြိုင်မော်လိုက်စတဲ့သခိုင်းတိုင်းနဲ့ချင်းနှင်းမြစ်တစ်လျှောက်ကဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းလိုက်ကြတာဖြစ်ပါတယ်။အခုဆိုရင်သခိုင်းတိုင်းအတွင်းမှာဒေသခံတွေနဲ့တိုက်ပွဲတွေဖြစ်လာတဲ့အတွက်စစ်ကောင်စီဘက်ကတာဝန်ရှိသူတွေအပြောင်းလဲလုပ်ပြီးစစ်မှုထမ်းဟောင်းတွေကိုပါပြည်သူ့စစ်တွေအဖြစ်အသုံးပြုဖို့ထိလှုပ်လာပါတယ်။အရင်ကသခိုင်းတိုင်းအတွင်းမှာဒေသခံတွေကဆန္ဒဖော်ထုတ်မှုတွေသာအားကောင်းခဲ့ပြီးလက်ရှိအချိန်တွေဆန္ဒထုတ်ဖော်မှုတွေရှိနေသေးတာပါ။တချို့ကြေးရွာတွေကလူငယ်တွေကို PDF တွေလိုဆွဆဲပြီးတပ်ဖြတ်ခံရမှုတွေဇူလိုင်လအတွင်းကဖြစ်ခဲ့ပါတယ်။သခိုင်းတိုင်းကနေမြို့နယ်တောင်ပေါက်ရွာနဲ့အနီးကကြေးရွာသားတွေကိုဖမ်းဆီးပြီးအရက်သား12ဦးကိုတပ်ဖြတ်ခဲ့ပုံရတဲ့အထောက်အထားတွေဇူလိုင်လကပေါ်ထွက်ခဲ့ပါတယ်။ကနေဒေသဘက်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုစစ်ကောင်စီဘက်ကသုံးချိန်ထက်မနည်းလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကဆွဆဲထားပါတယ်။ဒီဆွဆဲချက်မှတ်တမ်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂအပြည့်အမှုချုပ်ထံကိုဩဂုတ်လပထမဘက်ကတင်ပြခဲ့ပါတယ်ရှင်။